အာဖဂန်နစ္စတန်နဲ့ပါကစ္စတန်ဒေသတဝန်းကအမေရိကန်ရဲ့တံပြန်အကြမ်းဖက်မှုစစ်ဆင်ရေးတွေတွင်တံဖက်ဖွဲ့စည်းတွေကြားထင်ရှားပုဂ္ဂိုလ်တို့ဖြစ်လာတဲ့အခိုင်ရခေါင်းဆောင်ဟမ်ဇာဘင်လာဒင်တေဆုံးသွားကြောင်းအမေရိကန်သမ္မတအင်မီရော့ကဒီနေ့မှအတည်ပြုပြောကြားလိုက်ပါတယ်။ဟမ်ဇာဘင်လာဒင်ဟာအိုစမာဘင်လာဒင်ရဲ့သားလည်းဖြစ်ပါတယ်။ဟမ်ဇာဘင်လာဒင်ဘယ်ချိန်ဘယ်နေရာမှာတေဆုံးခဲ့တယ်ဆိုတဲ့သူ့တေဆုံးမှုကိုတော့ဘလို့တည်ပြုခဲ့တယ်ဆိုတဲ့အသေးစိတ်အချက်လက်တွေကိုအင်မီရော့ကတော့မပြောပါဘူး။ဟမ်ဇာဘင်လာဒင်တေဆုံးမှုဟာအယ်ကာအိုဒါတွေရဲ့ခေါင်းဆောင်မှုဆွမ်းရည်တွေအိုစမာဘင်လာဒင်နဲ့ဆက်ဆက်နေတဲ့အထင်ကြီးအမှတ်လက္ခဏာတွေတာမကအဖွဲ့ရဲ့အရေးပါတဲ့လုပ်ငန်းတွေပါအပြော့သွားစေခဲ့တယ်လို့အင်မီရော့ရဲ့ကြေညာချက်မှာပြောထားပါတယ်။အမေရိကန်ပြည်ထောင်စုညီအောင်မျိုးကမိုးမျော်ညီနောင်တိုက်ကြီးနှစ်ခုကိုစက်တင်ဘာ17ရက်နေ့ကဒီအကြမ်းဖက်တိုက်ခိုက်မှုကြီးကျူးလွန်ခဲ့တဲ့အခိုင်အတာခေါင်းဆောင်အိုစမာဘင်လာဒင်နဲ့အပေါင်းပါတွေကို American Navy SEAL 2တပ်ဖွဲ့ကပါကစ္စတန်ကသူ့ရဲ့နေအိမ်မှာ2012ခုနှစ်ကတုံ့တင်ခဲ့တာဖြစ်ပါတယ်အသက်30လောက်လို့ခန့်မှန်းရတဲ့ Hamza Bin Laden ကို Osama Bin Laden ရဲ့တတိယဇနီး Hamza နဲ့ရခဲ့တာဖြစ်ပြီးတော့သားသမီးအယောက်20လောက်က15ယောက်မြောက်ဖြစ်ပါတယ်အကိုင်ရခေါင်းဆောင်တို့ဖြစ်ထွက်ပေါ်လာတဲ့ဒီ Hamza Bin Laden ကို American ကဒီနှစ် February လမှာဒေါ်လာ100,000နဲ့စုငွေထုတ်ထားတာဖြစ်ပါတယ်ခင်ဗျာ